Welcome to the Voice of America in Burmese.
Jadi mingla apa jangan episode ni menekan pijah wajik mian. Biar Amerika dah yang netang sesekunen November 30 ye. Tahun jangan menekan season ni go Amerika bilang tu Washington DC muda ani. Lainu muda. Tahun ni leze shadow ani. Daya tolu ni dulu. Biar Facebook sami naga wa daya tensel bini wajik mian.
ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါမင်္ဂလာပါကျွန်တော်ကတော့ဝင်းမင်းပါကိုချိုအောင်လုံးတဲ့အတူဒီနေ့ထိတဲ့ရောက်တဲ့နေ့ကိုပြောပြပေးပါပါဒီနေ့စိတ်ဝင်စားစရာသတင်းတွေထဲမှာတော့အမေရိကန်သမ္မတရဲ့ကိုပိုင်ရှေ့နေဟောင်းကသူ့အနေနဲ့ကွန်ဂရက်လွှတ်တော်ကိုလိန်ညာပြောဆိုခဲ့တယ်လို့ဝန်ခံလိုက်ပါတယ်အခုလိုဖြတ်လိုက်တာကြောင့်
It's not just Saudi and Yemen, but it's a story of how Iran is proliferating these various weapon systems across the region and destabilizing the region.
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကပြောသွားတာပါဒီကြောင့်နဲ့အတူနိုင်ငံတကာအတိုင်းဝိုင်းဟာအကြမ်းဖက်မှုတိုက်ခိုက်နေတယ်လို့အကြောင်းပြပြီးဆီးရီးယားပြည်သူတွေအတိတ်ဒုက္ခရောက်နေတာကိုတော့ဂရုမစိုက်ပဲအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကဆွဆွဲလိုက်တဲ့အကြောင်းနဲ့ပါကစ္စတန်နဲ့အိန္ဒိယကြားဆစ်ကလူမျိုးတွေလွတ်လပ်စွာအခမဲ့ဝတ်ပြုစုတောင်းနိုင်ဖို့ငြင်းငြမ်းရေးဇင်းကြံကိုဖွင့်လှစ်တော့မယ့်အကြောင်းစာရာတွေကိုတင်ဆက်မှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟင်အနေနဲ့ကွန်ဂရက်လွှတ်တော်ကိုလိန်ပြောခဲ့တယ်လို့ဆက်ဆွဲခံရမှုအသည့်အတွက်အပြည့်ရှိကြောင်းဝန်ခံလိုက်ပါပြီရှေ့နေကိုဟင်က2016ခုနှစ်သမ္မတရွေးကောက်ပွဲမှာဆွဲစဉ်ကာလတုန်းကရုရှားနိုင်ငံတဲမှာသမ္မတထရမ့်ဆောက်လုပ်ဖို့လုံပန်းခဲ့တဲ့အင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်ပြီးလွတ်တော်မှာအရင်လိန်ညာပြောဆိုခဲ့မိပါတယ်လို့မနေ့ကဝန်ခံခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆက်ဖက်ခဲ့မှုကိုဥဆောင်စစ်ဆေးနေတဲ့အထူးစွန့်စားရေးမှူးရောဘတ်မူလာအနေနဲ့ဒီဆွဆွဲမှုအဆက်ကိုတင်ခဲ့တာဖြစ်ပါတယ်အရင်တုန်းကလည်းရွေးကောက်ပွဲမဲဆွဲမှုဆိုင်ရာဗန်ဒါရေးဥပဒေချိုးဖောက်မှုရှိခဲ့တယ်လို့ဝန်ခံထားခဲ့ပြီးဖြစ်တဲ့ရှင်းနေကိုဟန်အနေနဲ့မော်စကိုမြို့တော်မှာထရမ့်နာမည်တက်မဲ့ထရမ့်တာဝါအဆောက်အဦကြီးဆောက်လုပ်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့ပါတယ်။နယူးယောက်မြို့ပြည်ထောင်စုအဆင့်တရားသူကြီးတူရှင်းပေါ့မှာအခုလိုဝန်ခံခဲ့ရမှာရှင့်နေကိုဗန်ကသမ္မတထရမ့်ရဲ့နိုင်ငံရေးပြောစကားတွေနဲ့ကိုက်ညီအောင်နဲ့သမ္မတထရမ့်ကိုလည်းရည်ရွယ်ပြီးသမ္မတထရမ့်နာမည်မသုံးဘဲပုဂ္ဂိုလ်တဦးကိုတစ္ဆာရှိတာပြဖို့အတွက်ဒီထရမ့်တာဝါဆောက်လုပ်ရေးကိစ္စညှိနှိုင်းခဲ့တဲ့အချိန်နဲ့တခြားသတင်းအချက်လက်တွေကိုလည်ညာခဲ့မိတာပါလို့ဆိုလိုက်ပါတယ်ခင်ဗျာ။
ပင်လယ်နယ်တွင်းမှာယူကရိန်းသင်္ဘောတွေကိုရုရှားဘက်ကဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်နာရီကြာတွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲအမှတ်မထင်ဖျက်သိမ်းခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမှာအခုသတင်းပတ်ကုံတွင်ကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံမှာရုရှားနဲ့အမေရိကန်သမ္မတနှစ်ဦးတွေ့ဆုံကြဖို့စီစဉ်ထားတာပါ။သိထားရတဲ့သတင်းချက်လက်တွေအရယူကရိန်းသင်္ဘောတွေနဲ့တမောသားတွေရုရှားကနေပြန်ရောက်မလာသေးပါဘူးအဲဒါကြောင့်ရင်ကစီစဉ်ထားခဲ့တဲ့အာဂျင်တီးနားမှာတွေ့ဆုံမှုကိစ္စကိုဖျက်သိမ်းလိုက်တာကအားလုံးအတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ယူဆပြီးတော့အခုလိုမျိုးဆုံးဖြတ်လိုက်တာလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားဖော်ပြပါတယ်အခုဖြစ်နေတဲ့ပြဿနာပြေလည်သွားပြီးရင်အဓိပ္ပာယ်ပြေဝတဲ့ဒိတ်တိဆွေးနွေးပွဲတစ်ခုဖြစ်လာရေးကိုမျှော်လင့်ထားတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်မနေ့တုန်းကအင်ဂျီနိုမှာသတင်းတော်တွေကိုသမ္မတထရမ့်ပြောခဲ့တဲ့အတော့စီစဉ်ထားတဲ့အတိုင်းရုရှားသမ္မတပူတင်နဲ့တွေ့ဆုံမှုဖြစ်မဲ့သဘောပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီလိုပြောဆိုပြီးမကြခင်မှာပဲတွေ့ဆုံရေးအစီအစဉ်ကိုဖျက်သိမ်းလိုက်တဲ့အကြောင်း Twitter ကနေတဆင့်သမ္မတထရမ့်ကရေးသားဖော်ပြခဲ့တာပါရုရှားဆိုအနေနဲ့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကြိုပြီးသိရှိထားတာမရှိဘူးလို့ရုရှားသတင်းတွေမှာဖော်ပြပါတယ်အခုတော့ G20 ညီလာခံကိုတက်ရောက်ဖို့သမ္မတထရမ့်အာဂျင်တီးနားနိုင်ငံကိုထွက်ခွာသွားခဲ့ပါပြီ
အခုလို American သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တွေ့ဖို့ဒီထိပ်သီးပွဲကိုဖျက်လိုက်ရတဲ့အတွက်စိုးရိမ်မှုတွေတချို့ထွက်ပေါ်လာနေပါတယ်။ဘာလို့လဲဆိုတော့ဒီသမ္မတနှစ်ဦးဒုတိယကြိမ်ထိပ်သီးတွေ့လာဖို့ဖြစ်မဲ့ဒီပွဲမှာတကမ္ဘာလုံးကိုချင်းချောက်နေတဲ့လက်နက်ထိန်းချုပ်ရေးကိစ္စ၊လုံခြုံရေးကိစ္စတွေနဲ့အရှေ့လေပိုင်းကနေမြောက်ကိုရီးယားပြဿနာအထိအဓိကထည့်ဆွေးနွေးကြဖို့အရင်ပြင်ဆင်ထားခဲ့လို့ပါ။အ ရခုရကောင်းဆောင်ကင်ဂျွန်အန်းနဲ့သမ္မတထရမ့်တို့ရှေ့လာထိပ်သီးမတွေ့ခင်မှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုရုရှားဘက်ကအတိအကျလိုက်နာပေးမယ်လို့လူသိရှင်ကြားထုတ်ပြောပေးဖို့အမေရိကန်ဘက်ကနေတောင်းဆိုဖို့အဓိကထားခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့တနင်္ဂနွေနေ့တုန်းကယူကရိန်းသင်္ဘောနဲ့သင်္ဘောသားတွေကိုဖမ်းခဲ့ပြီးအခုချိန်ထိပြန်မလွတ Ukraine သမောသမောသားတွေကိုဖမ်းဆီးခဲ့မှုကြောင့်အာဂျင်တီးနားမှာကျင်းပတဲ့ဒီ G20 ပြင်ပပွဲမှာသမ္မတနှုတ်မတွေ့နိုင်တော့တာအပြင်အမေရိကန်ရုရှားဆက်ဆံရေးပြန်ကောက်အောင်လုပ်ဖို့အရင်မျှော်လင့်ထားခဲ့ချက်တွေလည်းပျက်စီးသွားပြီလို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ
American တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေလနဲ့ချီဖြစ်ပွားနေတဲ့ကိစ္စမှာညှိနှိုင်းမှုတွေရှိနေပေမဲ့လည်းမပြေလည်နိုင်ပဲဖြစ်နေပါတယ်။ဒါပေမဲ့အခုရပိုင်းတွင်တရုတ်သမ္မတရှီချင်းပင်နဲ့ American သမ္မတ Donald Trump တို့တွေ့ဆုံကြတဲ့အခါမှာကုန်သွယ်ရေးတင်းမာမှုကိစ္စကိုပြောဆိုကြဖို့ရှိပြီးသဘောတူညီချက်တစ်ခုရရှိနိုင်ရေး American ဘက်ကအသေးချာလှုံ့ဆော်သွားမယ်လို့သမ္မတ Trump ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာနိုဝင်ဘာလ30ရက်နေ့ကျလို့ရှိရင်ကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ညီလာခံမှာသမ္မတနှစ်ဦးတည်တံ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။သွင်းငွေခွန်တွေတင်းကျပ်ကောက်ခံခဲ့တာကြောင့်ဒေါ်လာတွေဘီလီယံနဲ့ချီပြီးတော့အမေရိကန်ဘက်ကရရှိနေတဲ့တရုတ်အနေနဲ့သဘောတူညီမှုတစ်ခုလုပ်ချင်လိမ့်မယ်လို့ထင်တယ်။သဘောတူညီမှုရရှိရေးကျွန်တော်ဘက်ကတော့တကားဖွင့်ထားပါတယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတနှစ်ဦးတွေ့ဆုံကြမဲ့ကိစ္စပေါ်မျှော်လင့်ချက်တွေကတော့တော်တော်လေးကိုကြီးကြီးမားမားရှိနေကြတာပါ။အမေရိကန်ရရှိနေတဲ့ကြွမ်းကျင်သူတွေကလည်းအခုတွေ့ဆုံမှုကနေမပြေမလည်ဖြစ်နေတဲ့နိုင်ငံဆက်ဆံရေးကိုပြန်ပြီးတော့ပြေလည်သွားစေလိမ့်မယ်လို့မျှော်လင့်နေကြတာပါ။
ပြည်ရေးအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တန်ရဲ့စောက်ကြနေမနဲ့သတင်းတွေကိုဆက်ကြီးညာပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်သဘုံတွေကိုစစ်ဆင်ရေးတဲ့အယက်သား25ဦးတည်ဆုံးပြီးနောက်ထပ်18ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကထုတ်ပြောလိုက်ပါတယ်။အာဖဂန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ကဂမ်ဆာနဲ့နတ်အယ်အလီခိုင်ပြည်မှာဒီတစ်ပတ်တွင်ဖြစ်ခဲ့တဲ့တာလီဘန်ချေမှုန်းရေးတဲ့အခုလိုတည်ကြည်ဒဏ်ရာရတဲ့အယက်သားတွေထဲမှာအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကဆိုလိုက်ပါတယ်။UNAMA ဦးနာမာလို့အတူကောက်ခေါ်တဲ့ဒီကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ရမှာကလင်းရဲ့10ဦးနောက်အမျိုးသမီး10ဦးသေခဲ့ရတယ်ဆိုတဲ့သတင်းသေချာအောင်ထပ်မံစစ်ဆေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်ရှစ်နှစ်အရွယ်ကလင်းငယ်2ဦးပါဝင်ဒဏ်ရာရတဲ့ကလင်းငယ်3ဦးရှိတယ်ဆိုတာအတွက်လည်းသေချာအောင်နောက်ထပ်အပူတပြင်းစုံစမ်းနေတယ်လို့ဒီကုလသမဂ္ဂအကူအညီအဖွဲ့ကြေညာချက်ထဲမှာဆက်ဖော်ပြထားပါတယ်။ဒီကြေညာချက်ထဲမှာပဲအာဖဂန်တပ်ဖွဲ့တွေနဲ့နိုင်ငံတကာတပ်တွေပေါင်းပြီးအင်ကာနေတုန်းကဂမ်ဆာခရိုင်ကတာလီဘန်တွေကိုမြေပြင်နဲ့ဝေဟင်ထိုးစစ်တွေပေါင်းတက်ခတ်ခဲ့ရမှာအယက်သား23ဦးထိသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တခြားကြေညာချက်ထဲမှာတော့ဒီသေဆုံးမှုအရေအတွက်ကအပြောင်းလဲရှိနေပါတယ်။ဒီပြည်နယ်ကအရာရှိတွေကတော့ဒီဂမ်ဆာတိုက်ပွဲထဲမှာပဲအမေရိကန်ကလေကြောင်းတိုက်ခိုက်မှုကြောင့်အဓိကအခုလိုသေဆုံးခဲ့ရတာဖြစ်ပြီးအယက်သားပေါင်း30နဲ့တာလီဘန်သဘုံပေါင်း16ဦးထိသေဆုံးခဲ့တယ်လို့ဆိုနေပါတယ်ခင်ဗျာ။
အိန္ဒိယမြန်မာနဲ့ထိုင်းသုံးနိုင်ငံကိုဆက်ဆက်ပြီးတော့ဖောက်လုပ်တဲ့အဝေးပြေးလမ်းမကိုလာမယ့်နှစ်အနည်းငယ်အတွင်းအပြီးတက်နိုင်အောင်အိန္ဒိယဘက်ကလှုပ်ဆောင်နိုင်ရေးအိန္ဒိယနိုင်ငံသားဝန်ကြီးဌာနကနေလေ့လာချီရှုနေတယ်လို့တွဲဖက်နိုင်ငံသားဝန်ကြီးအန်ဥရက်ဘူရှန်ကမနေ့ကပဲပြောလိုက်တဲ့အကြောင်းမနေ့ကထုတ်ဝေတဲ့ The Hindu Business Line သတင်းမှာဖော်ပြထားပါတယ်။အိန္ဒိယအစိုးရအနေနဲ့ဒီသုံးနိုင်ငံအပြင်တခြားနိုင်ငံတွေကိုပါဆက်ပြီးတော့လမ်းမဖောက်လုပ်ရေးဖြစ်နိုင်ခြေတွေကိုလေ့လာနေတယ်လို့လည်းဆိုပါတယ်ကီလိုမီတာ1360ရှည်လျားတဲ့အိန္ဒိယထိုင်းနဲ့မြန်မာအဝေးပြေးလမ်းမဟာမိုရေးနဲ့မဲဆောက်မှုတွေကိုဆက်သွယ်ပေးမှာပါဒီလမ်းမကြောင့်အာဆီယံနဲ့အိန္ဒိယအကြားလွတ်လပ်တဲ့ကုန်သွယ်ရေးနဲ့ကူတန်းရောင်းဝယ်လုပ်ငန်းတွေမြင့်တင်ပေးလာနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်မြင်းမြနာတွင်ပြင်အနေထားတွေနဲ့တခြားခက်ခဲတွေရှိနေတယ်ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တဲ့လမ်းဖောက်လုပ်ရေးမှာတိုးတက်မှုတွေကကောင်းမွန်တယ်လို့လည်းအိန္ဒိယတွဲဖက်နိုင်ငံသားဝန်ကြီးကပြောပါတယ်သုံးနိုင်ငံဆက်သွယ်ဖောက်လုပ်နေတဲ့အခုလမ်းမဟာလာမယ့်နှစ်နှစ်လောက်အတွင်းအဆင့်အစ်ဖြစ်လိမ့်မယ်လို့လဲ The Hindu Business Line သတင်းမှာမနေ့ကဖော်ပြထားပါတယ်
တရုတ်နိုင်ငံပေါ်အမေရိကန်နိုင်ငံတဲဖြစ်နေတဲ့ပုံရိပ်ကိုအပြောင်းလဲလုပ်နိုင်ဖို့တရုတ်အစိုးရဘက်ကပိုပြင်းပြင်းထန်ထန်လှုပ်ရှားလာနေတယ်လို့အမေရိကန်ရှိဝါရင်တရုတ်ရေးကျွမ်းကျင်သူတွေကဆိုလိုက်ပါတယ်။အမေရိကန်နိုင်ငံစတန်ဖို့တက်ကူရဲ့ Hoover Institute ဌာနနဲ့ Asia Society အဖွဲ့ရဲ့ American တရုတ်ဆက်ဆံရေးဌာနတို့ပေါင်းပြီးဒီစီရင်ခံစာထုတ်ပြန်ရမှာအမေရိကန်နိုင်ငံသမားတွေတက္ကသိုလ်ကျောင်းသားတွေနဲ့အထူးကစီးပွားရေးကော်ပိုရေးရှင်းတွေရဲ့အကြီးအကဲတွေတရုတ်ပေါ်ထားတဲ့သဘောထားကိုပြောင်းလဲဖို့တရုတ်ဘက်ကအခုလိုတိုးမြင့်လှုပ်ရှားလာတာလို့ဖော်ပြလိုက်ပါတယ်။ဒီစီရင်ခံစာထဲမှာပဲနောက်ဖော်ပြတာကရုရှားကလည်းရင်အမေရိကန်နိုင်ငံရေးနဲ့လူမှုရေးအတိုင်းဝိုင်းထဲမှာနက်နက်ရှိုင်းရှိုင်းနဲ့ဗဏ္ဍာငွေများများသုံးပြီးထူဖောက်ဩဇာဖြန့်ကျက်နေတာကတရုတ်နိုင်ငံပဲရှိတယ်။တခြားဘယ်နိုင်ငံမှအခုလိုမတတ်နိုင်ဘူးလို့ဆိုခဲ့ပါတယ်။ Chinese influence and American interest promoting constructive vigilance လို့ခေါ်တဲ့တရုတ်ဩဇာနဲ့ American အကျိုးစီးပွားအပြူသဘောပုံမှုတတိထားစောင့်ကြည့်ရေးလို့ခေါင်းစဉ်တက်ထားတဲ့ဒီအစဉ်ခံစားတဲ့မှာတရုတ်ဩဇာ American မှာတိုးမြင့်ရေးခြေပြန့်တဲ့လှုပ်ဆောင်ချက်တွေကိုအသေးစိတ်ဖော်ပြထားပါတယ်။ဒီလှုပ်ဆောင်ချက်တွေထဲမှာအရေးပါတဲ့ရပ်ဘက်အဖွဲ့အစည်းတွေကိုစီးယုံတာအပြင်အမေရိကန်ရဲ့အရေးပါတဲ့လက်ပန်းဆက်သွယ်ရေးအဆောက်အအုံနဲ့ဤပညာတွေကိုလေ့လာအကဲဖြတ်တာနဲ့အမေရိကန်မှာစာသင်နေတဲ့တရုတ်ကျောင်းသားတွေအနေနဲ့တကြောင်တည်းကတခြားတရုတ်ကျောင်းသားတွေအပေါ်လှွေဝက်ထောက်လန်းတာမျိုးလှွေဝက်ဖိအားပေးခိုင်းတာတွေလည်းပါပါတယ်။ဒီအစီရင်ခံစာထဲမှာပဲတရုတ်ဆိုးရအနေနဲ့အမေရိကန်တက္ကသိုလ်တွေထဲမှာရှီထားပြီးသားဖြစ်တဲ့ကွန်ဖျူရှက်ဘာသာလိလာရေးအဖွဲ့ကိုအသုံးပြုပြီးတော့အခုလိုမျိုးစီယုံရေးလုပ်ငန်းတွေပုံမှုလက်ဆောင်နေရမှာအရင်တရုတ်ကွန်မြူနစ်ပါတီရဲ့လုံနီးလုံဟန်တွေကိုကျင့်သုံးနေတာသာဖြစ်တယ်လို့ဆိုပါရခင်ဗ
ျကမ္ဘာစစ်တူရင်ချန်ပီယံတစ်တူထွက်ပေါ်လာပါပြီနော်ဝေနိုင်ငံသားမက်ဂနက်စ်ကာဆန်ဟာကမ္ဘာမှာအကောင်းဆုံးစစ်တူရင်သမားအဖြစ်ကြေညာပါတယ်လန်ဒန်မှာကျင်းပတဲ့ကမ္ဘာစစ်တူရင်ပြိုင်ပွဲမှာအမေရိကန်ကဖာဗီယာနိုကာဝူဝါနာကို3-0 နဲ့သူနိုင်ရခဲ့တာပါသူတို့နှစ်ဦးရဲ့နောက်ဆုံးဆင့်ကစားပွဲတွေမှာ12ပွဲတည်ကြပြီးတော့တပွဲကိုအချိန်9နာရီအထိကြာမြင့်ခဲ့ပါတယ်မက်ဂနက်စ်ကာဆန်ကအခုလိုမျိုးနိုင်ရတဲ့အတွက်ဒေါ်လာ6,200,000စုငွေရမှာဖြစ်ပါတယ်ဖာဗီယာနိုကာဝါနာကတော့ဒေါ်လာ5,800,000ရမှာပါ1982ခုနှစ်တုန်းကဆိုဗီယက်ယူနီယံကနေပြီးတော့စစ်တူပြင်းချန်ပီယံဘော်ရစ်စပတ်စကီကိုအမေရိကန်ကဘော်ဘီဖစ်ရှာကအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာစစ်တူရင်ချန်ပီယံအဖြစ်အမေရိကန်ကသူပဲဖြစ်လာလိမ့်မယ်ဆိုပြီးတော့ဖာဗီယန်နိုကာဂူဝါနာကမျှော်လင့်နေကြတာပ
ါနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့အခုထုတ်လွှင့်ချက်တွေကို burmese.voanews.com internet စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းမှာပဲတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်။အီရန်နိုင်ငံအနေနဲ့ခင်မီလက်နက်တွေဖြန့်ဖြူးပြီးအရှေ့လေပိုင်းဒေသမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်ကဆွဆွဲလိုက်ပါတယ်။အခုလိုအီရန်ကလှုပ်လာတဲ့အထောက်ထားအသစ်တွေကိုအမေရိကန်အရာရှိတွေကတွေးရှိခဲ့ပြီးဒီခင်မီလက်နက်အများအများကိုအီရန်လက်ဝေကံဒေတာတွင်းကနိုင်ငံလေစီကိုတပ်ဆင်ပေးနေတယ်လို့ထုတ်ပြောလိုက်တာပါနျူကလ িয়ার လက်နက်လောက်မပြင်းထန်ပေမဲ့ဒေတာတွင်းတည်ငြိမ်မှုကိုတော့အကြီးအကျယ်ထိခိုက်စေတဲ့အဲ့ဒီလက်နက်တွေကိုကြီးရှုခွင့်ရခဲ့တဲ့ VOA သတင်းတောက် Jeff Seldin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါ AK-47 မောင်းပြန်တနက်တွေနဲ့ RPG ပခုံးထန်းလောင်ချာတွေကစပြီးနောက်လက်ဖြောင့်တသားသောအဝေးကြီးမှန်ပြောင်းပါတဲ့ Sniper Rifle တွေနဲ့လက်နက်ကြီးတွေအထိပြသထားပါတယ်။အမေရိကန်ဘက်ကတော့ဒါတွေကအီရန်ရဲ့ရန်လိုတဲ့ဩဇာလွှမ်းမိုးမှုအတွက်ဖြန့်ဖြူးနေတဲ့အထောက်အထားသစ်တွေလို့ဆိုပါတယ်။အဓိကပြောချင်တာကတော့အီရန်အနေနဲ့ယေမန်နိုင်ငံကဟူသီသဘုံတွေကိုလက်နက်ထောက်ပံ့ပေးနေတာကိုပါ။ဒါအပြင်ဒီသဘုံတွေကဆော်ဒီအာရေဗျနိုင်ငံတဲတာရိုပြည့်အဝေးထိပ်မဆိုင်ဒုံးကျည်တွေကိုလည်းမကြာခဏပစ်ထည့်တာတွေရှိနေပါတယ်။အခုတော့ဒီလက်နက်အထောက်အထားတွေကိုဝါရှင်တန်မြို့တော်ကလက်နက်ကိုတောင်ထဲမှာခင်းချင်းပြသထားပါတယ်။အမေရိကန်ယာရှိတွေကတော့ဒါတွေကအစလေးပဲရှိသေးတယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတမှုရော်ဘတ်ကာရော်ဘရစ်က
It's not just Saudi and Yemen but
it's ဒီဟာ Saudi နဲ့ Yemen ပြဿနာလောက်တယ်မကပါဘူး။အီရန်နေနဲ့ဒီစစ်လက်နက်စနစ်တွေမျိုးစုံကိုဒေတာရင်းတစ်ချောင်းတိုးပွားလာစီပြီးတော့ဒီဒေတာတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတဲ့ပြဿနာကြီးပါ
။တကယ်တော့အခုလိုအီရန်အနေနဲ့လက်နက်ကြီးငယ်တွေနဲ့ဒုံးကျည်တွေကိုထောက်ပံ့ပေးနေတာကဘာရိန်းမှာရှိတဲ့ရှီရာမွတ်စလင်စစ်သွေးကြွတွေကနေအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကတာလီဘန်သဘုံတွေအထိပါပါတယ်။အမေရိကန်ကာကွယ်ရေးအရာရှိတွေကပဲအခုလိုလက်နက်တွေမှာအီရန်နဲ့ဓာတ်ရိုက်အပြည့်အဝပတ်သက်နေတဲ့လက်နက်နံပါတ်တွေနဲ့သူလောင်ယာမှာသုံးတဲ့နေမျိုးအမှတ်အစားမျိုးလျှို့ဝှက်ထောက်ထားတချို့တွေ့ထားရတယ်လို့ဆိုပါတယ်။ တမှု rubber risk ကပဲ
stamps that show that it belongs to
a ရန်ဒီဘောကဒစိအမှတ်သားရဲ့အရာဆိုရင်ဒီအီရန်ကာကွယ်ရေးပစ္စည်းစက်ရုံကထုတ်လိုက်တယ်ဆိုတာပြနေပါတယ်အီရန်ဘာသာစကားအမှတ်သားတွေဖြစ်ကောင်းဖြစ်နေမှာပေါ့နော
်တကယ်တော့အခုလိုဆက်ဆွဲခံရတာကအီရန်ခေါင်းဆောင်တွေအတွက်ပထမဆုံးတော့မဟုတ်ပါဘူးအခုလိုဖြစ်လာရင်အီရန်ဘက်ကပြန်ပြောလို့ရှိတာကရီမင်းပြည်တွင်းစစ်မှာသူတို့လက်ကိုဖုံးကွယ်ထားခြင်းလို့အမေရိကန်ကအခုလိုဆက်ဆွဲနေတာလို့ပြောတာမျိုးပါဒါပေမဲ့ဒီမှာမေးစရာဖြစ်လာတာကအခုလိုအမေရိကန်ဘက်ကအီရန်ထုတ်စစ်လက်နက်တွေပြန့်နေတာကိုမိမောင်းထုတ်ပြလိုက်တာကြောင့်အီရန်ရဲ့ပြန်ပိတ်ဖြစ်ပြီးသတင်းတော်ဂျမေးကာရှော့ဂျီကိုတတ်ခဲ့တယ်လို့ကမ္ဘာမှာသတင်းဆိုးထွက်နေတဲ့ Saudi Arabia အတွက်ပုံရိပ်ပြောင်းသွားစေမလားအမေရိကန်ဆိုရပါတီ Republican ကအထက်လွှတ်တော်မှ Lindsey Graham ကတော့
I get Yemen I understand this rhetoric
ယေမန်ပြဿနာကိုပြောပြီးအမေရိကန်နဲ့ Saudi Arabia အကြားမဟာဗျူဟာမြောက်ဆက်ဆံရေးရှိထားတာကိုနားလည်ပေမဲ့ဒီ sorry သတင်းတော့တတ်ခံရတာကိုတော့မပြောပဲရှောင်နေလို့မရပါဘူ
း။ပါပဲဖြစ်ဖြစ်လက်တလုံးမှာတော့ American အနေနဲ့ထိမ့်သိမ်းထားတဲ့ Iran ရဲ့လက်နက်တွေကိုကဘာကအနည်းဆုံးသတိပြုစေခြင်းတဲ့သဘောကိုပြနေပါတယ်ခင်ဗျာ
။ကိုခွင့်မင်းပြောပြသွားတာပါခင်ဗျာ။ Iran အရေးကိစ္စကနေအခုတော့ Syria အရေးကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းဟာအကြမ်းဖက်မှုကိုတိုက်ခိုက်တယ်လို့အကြောင်းပြပြီး Syria ပြည်သူတွေအတိဒုက္ခရောက်နေတာကိုတော့ဂရုမစိုက်တဲ့အပြင်အကာအကွယ်ပေးဖို့ကိုလည်းပြက်ကွက်နေတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ယန်အက်စ်ဂျလန်ကဆွဆွဲပြောကြားလိုက်ပါတယ်။ဗီရီသတင်းတော့ဂျနီဗာကပေးပို့လာတဲ့ဒီသတင်းလီဇာရှရိုင်းပေးပို့တဲ့သတင်းနဲ့ AFP ရဲ့သတင်းတွေကိုအခြေခံပြီးတော့ဦးကျော်စံသားကတင်ပြมาဖြစ်ပါတယ်
။ဂျန်အက်စ်လန်ဟာစစ်ပွဲကြောင့်ဖျော်ဖျက်ဖြစ်နေရတဲ့ဆီးရီးယားနိုင်ငံမှာကုလသမဂ္ဂဆန္ဒမှုထောက်ပံ့ရေးအထောက်အမှုကိုနှစ်ပေါင်းများစွာဦးစီးဦးဆောင်ပြုခဲ့သူဖြစ်ပါတယ်။အခုအဲဒီယာရူကနှုတ်ထွက်ပြီးတဲ့နောက်စီးရစစ်ပွဲမှာပါဝင်ပတ်သက်နေသူတွေရဲ့ဆိုးရွားလှတဲ့စစ်တိုက်လူတဲ့သဘောတဘာဝကိုနိုင်ငံတကာအသိုင်းအဝိုင်းကဘယ်လိုအပြစ်အမှောက်ပြုလုပ်နေလဲဆိုတာဒေရိုးသုံးစားလိုက်တာဖြစ်ပါတယ
်။ We allowed all hell to be let loose in the most populated civilian placesof a heavily populated country.
ကျွန်တော်တို့ဟာလူဦးရေထူထပ်ဆုံးနိုင်ငံတစ်ခုကရက်သားတွေပြုတ်သိမ့်နေတဲ့နေရာကိုငရဲပြည်ဖြစ်အောင်ဖန်တီးလိုက်တာပဲဖြစ်ပါတယ်။လောလောဆယ်ဖြစ်နေတဲ့လက်နက်ကိုင်ပြည်ပခ40အနက်တက်တန်းအကြဆုံးလည်းဖြစ်ပါတယ်
။နိုင်ငံကအဆိုင်ဝင်ရဲ့ဒီမူဝါဒကြောင့်ပဲခုနှစ်ကျော်အောင်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်လာခဲ့ရတယ်။ဖိနန်ချီရဲ့လူတွေသေဆုံးရပြီးသန်းနှင်ချီအိုးမဲ့အိမ်မဲ့ဒုက္ခတဲ့အဖြစ်ကြောက်ရွံ့နေရတယ်လို့လည်းသူကဆိုပါတယ
် One of the reasons it got as bad as it got was that everybody said that they were there on a war on terror everybody as far as I could see this notion that everyone is fighting terror
ဘလောက်ထိအခြေအနေဆိုးရွားစေတဲ့အကြောင်းရင်းတွေအနေနဲ့တခုကတော့လူတိုင်းကအကြမ်းဖက်မှုကိုတိုက်ခိုက်နေတာလို့ပြောနေကြခြင်းပဲဖြစ်ပါတယ်ကျွန်တော်တို့တွေ့ရတဲ့လောက်လူတိုင်းကဒီလိုပဲပြောနေကြတာပါအကြမ်းဖက်မှုကိုတိုက်နေတာဆိုတဲ့အဲ့ဒီအဖြစ်တွေကြောင့်ပဲအရက်သားတွေကြုံတွေ့ရတဲ့အနေထားုံတွေပိုဆိုးစေတာပ
ါလောလောဆယ်မှာဆီးရနိုင်ငံနေရာအနှံပြားမှာငြိမ်းချမ်းမှုရအောင်အသွန်ခွန်ဆိုင်လှုပ်ဆောင်နိုင်ခဲ့ပြီဖြစ်ပေမဲ့နိုင်ငံတစ်ဝန်းလုံးကလူမှုရေးအနေထားုံတွေကတော့ကြီးမားကျယ်ပြန့်နေဆဲဖြစ်တယ်လို့လည်းအက်စ်လန်ကသတိပေးထားပါတယ်အထူးသဖြင့်မြောက်ပိုင်းကမြို့တွေဖြစ်ကြတဲ့အလက်ပိုနဲ့အစ်ဒလစ်တို့မှာမကြသေးမီကပဲအကြမ်းဖက်မှုတွေအရှိန်မြင့်လာတဲ့အတွက်စိုးရိမ်စရာကောက်တယ်လို့ဆိုပါတယ်ပြည်ကြရဲ့ရသက်တပတ်ကုံဆုံးချင်းအတွင်းမှာအလက်ပိုမျိုးမှာဓာတုလက်နဲ့တင်းနဲ့တိုက်ခိုက်တဲ့အတွက်လူခရင်ဆယ်ခန့်သေဆုံးခဲ့ရပြီးဒါဟာဓာတုလက်နဲ့တိုက်ခိုက်တယ်ဆိုတာသိကြရင်ဆရာဆုံးမှုမြောက်နိုင်တယ်လို့သူကဆိုပါတယ်။အစ်ဒလစ်မျိုးမှာလည်းပဲပြည်ကြရဲ့ရက်တွေအတွင်းမှာပဲလက်နက်ကိုင်အုပ်စုတွေအကြမော်တာတွေလက်ပစ်ဗုံးတွေပစ်ကြတာတွေဘုံကျဲတိုက်ခိုက်တာတွေရောက်ဘဲမှတ်သွားစရာမရှိဖြစ်နေတဲ့အရာသားသုံးသန်းလောက်အသက်အန္တရာယ်ကျရောက်နေရတယ်လို့ထောက်ပြထားပါတယ်။အဲ့တစ်ချိန်တည်းမှာပဲဒီခုနှစ်ကြာစစ်ပွဲအတွင်းပျောက်ဆုံးဒါမှမဟုတ်ထိမင်းခံရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသက်ဆိုင်ရာမိသားစုရေးစီအကြောင်းကြားဖို့ဆီယာအစိုးရကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဗိုလ်ဒုနေ့မှာပဲတိုက်တွန်းလိုက်ပါတယ်။သေဆုံးမှုတွေကိုအကြောင်းကြားဖို့အစိုးရမှာအပြည့်အဝတာဝန်ရှိတယ်ဆိုတာမဖြစ်မနေဖိအားပေးဖို့အချိန်တန်ပြီလို့လဲကုလသမဂ္ဂစုံစမ်းရေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ပေါ်လိုဖီနေရိုကဆိုပါတယ်
။ထိမင်းခံတဲ့ပျောက်ဆုံးသွားသူတွေကိစ္စကိုငင်းငင်းရေးရပြီးမှကင်တွယ်လို့မရပါဘူးအခုချိန်မှာပဲဒီကိစ္စကိုစဉ်းစားကင်တွယ်ကြရမှာပါ
မစ္စတာပီနေရိုဟာစစ်တွင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်စစ်ဆေးဖို့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့ကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်ပြီးခဲ့တဲ့မေလတုန်းကတော့သေဆုံးသူတွေရဲ့စည်ရင်းကိုပထမအဆုံးအချိန်အဖြစ်ဆီးရီးယားလုံခြုံရေးနဲ့စစ်တပ်တို့ကလူထုမှတ်ပုံတင်ရင်းကိုစည်ရင်းပေးပို့ခဲ့ပါတယ် ဒါပေမဲ့မဆူစလောက်မြတ်တာဖြစ်တဲ့အတွက်ပျောက်ဆုံးသူတွေဘာဖြစ်သွားတယ်ဆိုတာမိသားစုတွေသိရှိခွင့်ရှိရမယ်သူတွေရဲ့ရုပ်အလောင်းတွေဘယ်မှာရှိတယ်ဆိုတာကိုအသိပေးရမယ်ဒါအပြင်ထိမင်းခံတွေကဘယ်နေရာမှာရှိနေတယ်လဲဆိုတာကိုနိုင်ငံတကာကော်မရှင်တွေခေါ်ယူပြသရမယ်လို့လည်းကုလသမဂ္ဂကတောင်းဆိုထားပါတယ်လူပေါင်း 36,000 ကျော်သေဆုံးခဲ့ပြီးစန်းနှင်းချီဦးမဲ့အိမ်မဲ့ဒုက္ခတွေဖြစ်နေရတဲ့ဆီးရစစ်ပွဲအဆုံးသတ်ဖို့အတွက်ကုလသမဂ္ဂရဲ့စန်တမန်နီကြိုးပမ်းမှုဟာလောလောဆယ်မှာရှင်းမတွေ့နိုင်ဖြစ်နေပါတယ်သို့တော်လည်းပဲရုရှား၊အီရန်နဲ့တူရကီတို့ရဲ့ဆီးရတည်ငြိမ်ရေးစီးကြအထုတ်မှုကတော့အချိန်ရနေကြောင်းပါခင်ဗျာ
ဆီးရီးယားအရေးဦးကြော်စမ်းတာစူးစီးတင်ပြသွားတာပါ VOA American တန်ကနောက်ကြာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာနောက်ထပ်မကြာခင်အချိန်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရအောင်ပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်အိန္ဒိယနှစ်နိုင်ငံကြားတမိုင်းတင်မဲ့နေဇက်ဂိတ်တစ်ခုကိုဖွင့်လှစ်တော့မှာဖြစ်ပါတယ်ဆစ်ဂွာရကိုထူထောင်သူဂူရုနာနက်ရဲ့နှစ်ပေါင်း950မြောက်မွေးနေ့အထိမ်းအမှတ်ဖြစ်ပါကစ္စတန်နိုင်ငံအတွင်းဆစ်ဘုရားကျောင်းတော်တစ်ခုကိုအိန္ဒိယဘက်ကစိတ်ဘာသာဝင်တွေတွားရောက်လဲပတ်နိုင်အောင်ယူရပြီးနေဆက်ဇင်းညံလန်းကိုဖွင့်လှစ်မှာဖြစ်ပါတယ်ဒီကြောင်း VOA သတင်းတောက် Ayesha Tanzin ရဲ့သတင်းလွှာကိုတော့ကိုကျောင်းတွင်ကဆက်ပြီးပြောပြမှာပ
ါစိတ်ဝါရကိုထူထောင်ခဲ့တဲ့ဂူရုနာနက်နောက်ဆုံးခေါင်းချခဲ့တဲ့နေရာကပါကစ္စတန်နိုင်ငံထဲမှာဖြစ်ပြီးအဲ့ဒီနေရာမှာကူဘိတ်မန်ကျောင်းတော်တစ်ခုအဖြစ်တည်ဆောက်ထားပါတယ်အဲ့ဒီကျောင်းတော်နေရာကအိန္ဒိယနေဆက်ကနေနှစ်မိုင်ကျော်ပဲဝေးတာပါဒါပေမဲ့လည်းအိန္ဒိယနိုင်ငံကဆစ်ဘာသာဝင်တွေအတွက်နေဆက်ကိုဖြတ်ပြီးတော့သွားဖို့ခက်ခဲတယ်ရှိတာကြောင့်နေရမယ့်ခီးကဝေးနေပါတယ်ပထမဆုံးပါကစ္စတန်နိုင်ငံရဲ့နေဆက်မြို့တစ်ခုဖြစ်တဲ့လာဟောကိုအရင်သွားရပါတယ်အဲ့ဒီလာဟောမြို့ကနေ 3-4 နာရီခီးဆက်မှဂူဘိတ်မန်ကိုရောက်ပါတယ်ဒီလိုမှမသွားချင်ဘူးဆိုရင်တော့အိန္ဒိယနေဆက်ပဲချမ်းကနေအဝေးကြီးမှန်မြောင်းတဲ့ကျောင်းတော်ကိုလှမ်းပြီးတော့ဖူးမြော်ရပါလိမ့်မယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံကနေပါကစ္စတန်ဘက်ကိုရောက်လာတဲ့ဆစ်ဖျားဘူးဒမန်ပီယန်စင်ဂျက်စပါကရှင်းပြပါတယ
် On the other side they have binoculars installed
ဟိုဘက်ချမ်းမှာမှန်မြောင်းကနေတစ်ဆင့်လှမ်းပြီးတော့ဘူးမြော်ကြည့်ညိုနိုင်အောင်စင်မြစ်တစ်ခုစောက်ပြီးတော့အဲ့ဒီမှာအဝေးကြီးမှန်မြောင်းတွေလည်းတပ်ဆင်ထားပါတယ်အဲ့ဒီမှန်မြောင်းကနေတစ်ဆင့်ဒီဂူဘိတ်မန်ကိုကြည့်ပြီးတော့ဂရဝပြုတ်ကြည့်ညိုကြရတာပ
ါဒီလိုအခြေအနေတွေကအခုပြောင်းလဲပါတော့မယ်အခုလာမယ့်နှစ်သစ်အတွင်းဆစ်ကွာရကိုထူထောင်ခဲ့တဲ့ဂူရုနန္ဒရဲ့နှစ်ပေါင်း950မြောက်မွေးနေ့နှစ်ပတ်လည်ထိမ့်မှတ်အခမ်းအနားအမိအိန္ဒိယဘက်ကဆစ်ဘာသာဝင်တွေပါကစ္စတန်ဘက်ကိုအလွယ်တကူလာနိုင်အောင်နေဆက်ဂိတ်တစ်ခုဖွင့်လှစ်ပေးဖို့နိုင်ငံအစိုးရတွေကသဘောတူညီခဲ့ကြပါတယ်ဗုဒ္ဓဖူးနေတုန်းကပဲပါကစ္စတန်ဘက်ချမ်းကနေဆက်ဂိတ်တစ်ဆောက်ဦးကိုပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကိုယ်တိုင်တက်ရောက်ပြီးအုတ်မြစ်ချခဲ့ပါတယ်စီစဉ်ထားတဲ့အတိုင်းဆိုလို့ရှိရင်တော့အိန္ဒိယဘက်ကလာတဲ့ဖျားဘူးတွေဟာနေဆက်ဂိတ်တစ်ကိုရောက်ရင်အထူးခွင့်ပြုချက်လက်မှတ်ကိုယူရပါလိမ့်မယ်အဲ့ဒီလက်မှတ်ရှိရင်ပြည်ဝင်ခွင့်ဗီဇာမလိုပဲပါကစ္စတန်နိုင်ငံထဲမှာရှိတဲ့ဂူဘိတ်မန်စီကိုသွားနိုင်ပါတယ်။နေဆက်မှာဂူဘိတ်မန်သွားဖျားဖူးတွေအတွက်အထူးပြေးဆွဲတဲ့ဘတ်စကားတွေကနှစ်မိုင်ကျော်ဝေးတဲ့နေဆက်ဇင်းညံလမ်းမှာပြေးဆွဲနေပါတယ်။ဒီဇင်းညံလမ်းတစ်လျှောက်မှာချန်စီယိုလည်းခတ်ထားပါတယ်။အတိတ်ကာလတုန်းကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်အိန္ဒိယနဲ့နိုင်ငံကတဲ့တာထက်ဆိုင်ရင်မတဲ့တာကများပါတယ်။အခုလိုနေဆက်ဂိတ်တစ်ဖွင့်ပြီးတော့နှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်လုပ်ခဲ့တဲ့အဖြစ်ကအလားအလာကောင်းတွေနှစ်နိုင်ငံကြားဆက်ဖြစ်လာဖို့မျှော်လင့်စရာပါဒါပေမဲ့လည်းလေလာသူတွေကတော့မျှော်လင့်ချက်တွေတိုက်ပြီးတော့မထားကြဖို့သတိပေးနေပါတယ်အိန္ဒိယအမျိုးသမီးသတင်းတောက်ဆွတ်စီနီဟိုက်ဒါကသူ့ရဲ့အမြင်ကိုရှင်းပြပါတယ
် We're seeing opportunities created for engagement
နှစ်နိုင်ငံအကြားဆက်ဆံနိုင်မဲ့အခွင့်အလမ်းတွေဖန်တီးတာကိုကျွန်မတို့စောင့်ကြည့်နေပါတယ်ဒါပေမဲ့အခုဖန်တီးတဲ့ကတဘောနေဆက်ဇင်းကြံလမ်းကကိုယ်ွယ်ယုံကြည်မှုနဲ့ဆိုင်တဲ့လမ်းပါဒီပေါ်မှာနိုင်ငံရေးရည်ရွယ်ချက်တွေမပါဘူးဆိုရင်ဒီနေဆက်လမ်းကပိုပြီးကောက်မွန်တဲ့သဘောဆောင်ပါလိမ့်မယ
်ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ဥပမျက်ပွဲအခမ်းအနားမှာပြောသွားခဲ့တာကနျူကလ িয়ার ပိုင်ဆိုင်ကြတဲ့အိန္ဒိယနိုင်ငံအကြားငြိမ်းချမ်းရေးကလွဲပြီးတော့တခြားရွေးစရာအကြောင်းမရှိဘူးလို့ဆိုပါတယ်နိုင်ငံအကြားအဓိကငြင်းပွားနေကြတဲ့ကက်ရှမီးယားအရေးကိုလည်းဖြည့်ရှင်းဖို့လိုတယ်လို့သူကထောက်ပြပါတယ်အိန္ဒိယနိုင်ငံရေးသမားတွေဘက်ကတော့နေဆက်လမ်းသစ်ဖွင့်တာကိုဂုဏ်ပြုကြိုဆိုကြတယ်ဆိုပေမဲ့အိန္ဒိယမျိုးဘော်ကအကြမ်းဖက်မှုတွေကိုပါကစ္စတန်ဘက်ကအားပေးထောက်ခံနေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဆက်ပြီးတော့ပြောဆိုနေကြပါတယ်
။အိန္ဒိယပါကစ္စတန်နေဆက်ကိုဖျက်ချော်ပြီးပါကစ္စတန်ဘက်ကဆစ်ဖျားချောင်းကိုဖျားဘူးတွေအလွယ်တကူသွားနိုင်အောင်နှစ်ဖက်နိုင်ငံကညှိနှိုင်းစီစဉ်နေကြတဲ့အကြောင်းကိုကျော်အောင်လင်းပြောပြသွားတာပါ။ဒါနဲ့တစ်ဆက်တည်းတင်ပြခြင်းဒါကတော့အိန္ဒိယနိုင်ငံမှာ South Asian University တောင်အာရှတက္ကသိုလ်တစ်ခုဖွင့်လှစ်ဖို့အတွက် SAARC လို့ခေါ်တဲ့ အာရှတောင်ပိုင်းဒေသအဖွဲ့ဝင်နိုင်ငံ၈နိုင်ငံတို့2008ခုနှစ်ကသဘောတူညီခဲ့ကြပါတယ်။တောင်အာရှနိုင်ငံတွေကထက်မြက်တဲ့ကျောင်းသူကျောင်းသားတွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယရဲ့နှစ်ရှည်လာများရံပက်ဖြစ်လာတဲ့ပါကစ္စတန်နိုင်ငံကကျောင်းသူကျောင်းသားတွေဟာအကြောင်းအမျိုးမျိုးကြောင့်တခါလေကျောင်းဝင်ခွင့်မရကြပါဘူး။ဒီနှစ်မှာတော့ပါကစ္စတန်နိုင်ငံကကျောင်းသား5ဦးဝင်ခွင့်ရသွားပါတယ်။အဲ့ဒီတက္ကသိုလ်မှာပါကစ္စတန်နိုင်ငံကကျောင်းသားတွေအသားကျအောင်ဘယ်လိုနေထိုင်နေကြသလဲဆိုတာနဲ့ပတ်သက်လို့ VOA သတင်းတောက် Retail Just ပေးပို့တဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်
။အစ္စလာမ်အလัยကူမမေဂျီ
။အိန္ဒိယနိုင်ငံ New Delhi မြို့က South Asian University တောင်အာရှတက္ကသိုလ်မှာလာရောက်တက်နေတဲ့ပါကစ္စတန်နိုင်ငံကလာတဲ့ကျောင်းသားဆိုဂျန်ဇီယာကသူ့မိသားစုကိုအင်တာနက်ဗီဒီယိုနဲ့ဆက်သွယ်စကားပြောနိုင်ပါတယ်။သူရဲ့မိသားစုအတွက်တော့ဒါဟာသူတို့ဇာတိမင်းဖြစ်ခဲ့ဖူးတဲ့အိန္ဒိယကိုအနေကဆုံးဆက်သွယ်နိုင်တဲ့နီလာလည်းဖြစ်ပါတယ်။ကျောင်းသားဆိုဗီယန်ဇီယာကသူ့ရဲ့ဇင်းမြစ်ကိုအခုလိုရှင်းပြပါတယ်
။ मेरे जो grandparents हैं वो इंडिया से
ကျွန်တော်ရဲ့အဖိုးအဖွားတွေကအိန္ဒိယကနေရောက်လာတာပါ။အိန္ဒိယဟာကျွန်တော်ဘဝရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီမြေကိုသာမြင်တွေ့ခွင့်မရဘူးဆိုရင်ကျွန်တော်အတွက်တော့ဆုံးရှုံးမှုကြီးတစ်ခုဖြစ်မှာပဲဆိုပြီးတော့အမြဲလိုတွေးမိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံကရာချီမြို့သူမလီနာခန်ကလည်းအိန္ဒိယနိုင်ငံကလူမဘဝအတွေ့အကြုံရရှိနေတဲ့အတွက်တောင်အာရှတက္ကသိုလ်ကိုတက်ဖို့စိတ်ဝင်စားခဲ့တာလို့အခုလိုပြောပါရယ
်။ मेरा हमेशा से दिल था कि मैं यहां पे आऊं क्योंकि
ဘာသာနိုင်ငံနဲ့နည်းမျိုးစင်ထိဆက်တဲ့ဟောဒီအိန္ဒိယနိုင်ငံလေးမှာစိတ်ဝင်စားဖို့ကောင်းတဲ့အရာတွေဒီနိုင်ငံကလူတွေကိုလာပြောကြည့်ချင်မြင်ချင်တွေ့ကြုံရချင်တဲ့စိတ်အမြဲရှိခဲ့ပါရယ်။
ဒီနှစ်အတွင်းတောင်အာရှတက္ကသိုလ်ကိုဝင်ရောက်ခွင့်ရတဲ့ပါကစ္စတန်ကကျောင်းသား9ယောက်ထဲမှာဇီယာနဲ့ခန်တို့လည်းပါဝင်ပါရယ်။SAARC လို့ခေါ်တဲ့အာရှတောင်ပိုင်းဒေသအဖွဲ့ဝင်နိုင်ငံတွေကကျောင်းသူကျောင်းသားတွေကမ္ဘာအဆင့်မီပညာရေးဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်ပြီးတောင်အာရှတက္ကသိုလ်ကို2010မှာစပြီးတော့ဖွင့်လှစ်ခဲ့တာပါ။ဒါပေမဲ့လည်းတက္ကသိုလ်တကူထူထောင်ရတာကုန်ကျစရိတ်အလိုများပါတယ်။ကျောင်းဖွင့်လှစ်တဲ့ဈေး90ရာခိုင်နှုန်းအပါအဝင်တက္ကသိုလ်မှာရင်းနှီးမြှုပ်နှံမှုတွေကိုအိန္ဒိယအစိုးရကကြံ့ခိုင်ထားတာပါ။ကျန်အသုံးစရိတ်တွေကိုတော့တခြားအဖွဲ့ဝင်နိုင်ငံတွေကမျှပြီးတော့ထည့်ဝင်ကြပါတယ်။2019ခုနှစ်မှာတော့ပါကစ္စတန်နိုင်ငံကသူပေးရမယ့်ငွေတွေပေးဖို့ပြက်ကွက်ခဲ့တဲ့အတွေ့မနစ်ကစတင်နေမှာပါကစ္စတန်ကျောင်းသားတွေလည်းဝင်ခွင့်မရခဲ့ပါဘူး။ကျောင်းရဲ့ဥက္ကဋ္ဌကဗီတာရှာမာကဟင်ဒူဘာသာနဲ့အခုလိုရှင်းပြပါဗျာ။
That should not be the cause for stopping the visa of a student. Lekin is sir.
အဲ့ဒီအချက်ကကျောင်းသားတွေဗီဇာမရတဲ့အကြောင်းရင်းမဖြစ်သင့်ဘူးလေ။ဒီနှစ်တော့ပါကစ္စတန်ကသူပေးရမယ့်ငွေအားလုံးနီးပါးပေးပါတယ်။သူတို့ပေးရမယ့်ငွေဘလောက်ပဲကြံကြံနောက်ဆုံးတော့ပေးပါလိမ့်မယ်။
တီတက္ကသိုလ်မှာကျောင်းသူကျောင်းသားတွေလှုပ်လှဆွာပေါင်းတင်ဆက်ဆံပြီးတိတရရင်ကအထွေထွေနဲ့ဖလှယ်ခဲ့ကြသလိုရှမ်ဖက်နိုင်ငံတွေရဲ့ပြဿနာတွေကိုလည်းနဲ့နဲ့နဲ့နဲ့သိမြင်ခွင့်ရခဲ့ကြပါတယ်။အာဖဂန်ကျောင်းသားမာရာဂျူဒင်ကလည်း
ကျွန်မအပစ်မေဘတ်ဂူလ်မင်းဆ
ေကျွန်တော်အလုံးဒီမှာလိုက်လျောညီတွေဖြစ်အောင်နေထိုင်ကြပါတယ်။ကျွန်တော်တို့ဈာမှာဘာပြဿနာမှမရှိပါဘူး
။အိန္ဒိယကျောင်းသူဥပစနာဒီဝါရီကလည်းအခုလိုပြောပါတယ်
पिछले 22 सालों में मैंने जो कुछ भी देखा है जो कुछ भी समझा है
लुंगेरे नसेन ने अट्रेन पाकिस्तान ने अफगानिस्तान का लुरी इचाओ जमा ठिन में यूसा ठारा री मारे सुरा दिमा लेटरी ति မြင် लाया बारे एरी का लुरी हा याई साइन ने सोबी अमे ठिन नि गेरा बा अमनो तरु आलो तैत को छिसिया गाउ जा बारे
2016ခုနှစ်မှာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုတွေမြင့်တက်ခဲ့တဲ့အတွက်စစ်ကိုးချိန်မြောက် SARC ညီလာခံကိုရွှေ့ဆိုင်းခဲ့ရပါတယ်အဲ့ဒီအချိန်ကစပြီးညီလာခံပြန်မကျင်းပနိုင်သေးပေမဲ့အခုလိုဖြစ်ပေါ်နေတဲ့ပထဝီနိုင်ငံရဲ့ပြဿနာတွေဟာကျောင်းသားတွေရဲ့ပေါင်းစည်းညီညွတ်မှုကိုတော့ဟန်တာနိုင်ခြင်းမရှိပါဘူးရှင်
။နန်းလောင်တင်ပြခဲ့တာပါ VOA American အသံရဲ့တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်။ဒီထုတ်လွှင့်ချက်တွေကိုရေဒီယိုကသာမကပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်အလွယ်တကူနားဆင်နိုင်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောင်းကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1595ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီတရားနဲ့ကပ်ပြီးစောက်တဲ့အတွက်ကြောင့်စောက်လို့ရဲလဲခုမပြုတ်ပါဘူ
း
ဟုတ်လုံထုံလုံညရရဆက်ရုံစောက်မယ်ဆိုရင်တရားနဲ့တမိုင်အလောက်ပါအကွာဝေးရှိမှစောက်လို့ရတယ်လေရန်ကြီးအသုံးပြုတ်ခွန့်ဆိုတဲ့လက်မှတ်လဲသူတို့ကမရရှိပါဘူးအဲ့ဒါဒီအကြောင်းတွေကမညီညွတ်လို့တော့ဟိုကလုံးဝလဲပတ်ဖို့ကခုမပြုတ်ပါဘူးဒီဆက်ရုံကိုပိတ်ပေးပါလို့ကျွန်တော်တို့ပြောတော့ပြောထားပြီးသားပါ
တိုင်းသားဒေသတွေမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုနောက်ပိုင်းတင်ဆက်သွားမယ်တိုင်းရင်သတင်းလွှာမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့နာနခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ့်နဲ့တင်ပြမယ့်အီဒီယမ်အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင် squid crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျุလနာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုပြီးတတိပိယာကဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျุလနေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟာတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမြင့်တွေချို့ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအပြင်ကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုတယ်လို့တခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုပ်ငန်းဝင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office I guess his conscience made him do it
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ John ကကျွန်တော်ကိုပြောပြခဲ့တယ်အသည့်စိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John told me he is the whistleblower in reporting his boss's misconduct in the office I guess his conscience made him do it
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကိုယ့်အသည့်စိမ့်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistle blower.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်းရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့စီဂျိုယောဂါနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအပိုင်းနှစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီဂျိုနောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်တာအဖြစ်များလာနေပေမဲ့မဖြစ်အောင်ကာကွယ်နိုင်တာအပြင်ဖြစ်လာရင်လည်းပုံမဆိုးသွားအောင်ကုသနိုင်တယ်လို့စီဂျိုအထူးကုတွေကသုံးသပ်ပါတယ်။
စီဂျိုသွေးဂျိုယောဂကြောင့်ကြောက်ကမထိခတ်ရအောင်ဘယ်လိုကာကွယ်နိုင်ပြီးကြောက်ကစထိလာရင်လည်းလုံးဝမပျက်စီးသွားရအောင်ဘယ်လိုကုသပေးနိုင်ပါသလဲဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌစီဂျိုအထူးကုဆရာဝန်ကြီးနဲ့ဂုံတူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းပြီးတင်ဆက်ထားပါတယ်
ဟုတ်ကဲ့စီချိုသွေးချိုထုခုဆရာဝန်ကြီးနဲ့ဂုံတူဆောင်ပါမခထောက်တာတင့်ဆက်လက်ခင်ဗျာစီချိုသွေးချိုယောဂရဲ့ဒီအဖြစ်များတဲ့နောက်ဆက်တွဲယောဂတစ်ခုဖြစ်တဲ့ကြောက်ခက်ယောဂအကြောင်းကိုပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းတွေအဖြစ်များနိုင်သူတွေနဲ့ဖြစ်လာရင်ကြိုသိနိုင်တဲ့ဒီဓာတ်ခွဲခန်းမှာရောကိုခန္ဓာပေါ်မှာရောပေါ့နော်ပေါ်လာနိုင်တဲ့လက္ခဏာတွေအကြောင်းကိုအသေးစိတ်တွေကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာဒီတစ်ပတ်တော့ဆရာရေအခုလိုဒီကြောက်ကက်ဆက်တိခရတဲ့အနေထားမဖြစ်အောင်ပေါ့နော်ဒီဖြစ်နိုင်တဲ့အကြောင်းရင်းတွေနဲ့အဖြစ်များနိုင်တဲ့သူတွေကိုလည်းကျွန်တော်တို့ကသိထားပြီးသားဖြစ်တာမို့ဘလို့ကာကွယ်သင့်တယ်ဆိုတော့ ਨੇ နောက်တစ်ချို့ကြတော့လေဒီစီဂျိုယောဂဖြစ်လာချိန်မှာဒီကြောက်ကက်နောက်ဆက်တွဲပါဝင်ပြီးသားဖြစ်နေတာကြောင့်ဘလို့ကုသသင့်တယ်ဆိုတာတွေကိုအသေးစိတ်ပြောမှာပါဆရာကြီးအဲ့ဒီတော့စီဂျိုကြောင့်ကြောက်ကက်နောက်ဆက်တွဲဆက်မဝင်လာရအောင်ပေါ့ဆရာနော်ဘလို့ကာကွယ်နိုင်တယ်ဆိုတာကိုစပြီးတော့ပြောပြပေးပါလား
အဓိကကာကွယ်မှုကတော့ဒီစီဂျိုယောဂကိုကောင်းမွန်တဲ့ထိန်းသိမ်းမှုပုံမှန်ကဖြစ်အောင်ကျွန်တော်တို့ကထိန်းချုပ်လုပ်ရဲပေါ့ဒီနောက်လူတွေညာမှာမိုက်ကရိုယူရီးယားအဆင့်ပေါ့ပမာဏအမှုတိပမာဏပတ်သားခြင်းဆင့်ရလို့ဆိုပြီးတော့ဒီလိုအဖက်ဆိုးကြီးကြရတဲ့မကျော်မျက်ဒီစားပြီးတဲ့ဖြစ်နေကြရရှိတဲ့မကျော်ဘုန်းတော်ကဆက်ကြတဲ့ HCG ဝါစီကိုခဏလေးလေးမကျော်လုံးဝထိန်းထားရမယ်နောက်တစ်ခုကကျွန်တော်တွေးတွေးရတာရှိတယ်ဒီတွေးတွေးလုံးဝ140ကျော်ရမှာကြောင့်ကျွန်တော်တို့ထိန်းထားရမယ်နောက်တစ်ခုကတော့ကူထိလိုက်ခြင်းရဲ့စီးရီပေါ့တော်တော်ရှောင်းအောင်ပေါ့ဘယ်လိုစဉ်းစားလဲဆိုအကြက်ကြော်စီပေါ့ MSAID ကိုခေါ်တဲ့ non steroidal anti inflammatory drug ပေါ့စီဒီဒီနာရီကပကုန်းကြီးခြိုက်တယ်လက်ကြီးခြိုက်တယ်အဆစ်ဒီမြစ်ကြီးခြိုက်တယ်ဆိုပြီးတော့အပေါ်လာစီဘောဆိုပြီးလွယ်လို့ genesis ပေါ့ diclofenac တို့ genesis ပေါ့အဲဒီအကြက်ကြော်စီကိုအချင်းချင်းမရှိဘဲနဲ့အတိုင်းစားမရှိဘဲနဲ့အများကြီးတောက်တဲ့ဆက်ကြတော့အဲဒီ MSAID အကြက်ကြော်စီကြောင့်ဘူးအဆိုင်ရောဂါဖြစ်နေတယ်ဘူးကြောက်ကပ်ကိုလည်းဖြစ်စင်းစီနိုင်တယ်ပေါ့အဲဒါဒီဆိုတော့ကျတဲ့ကျဆက်ကြတယ်လေအချင်းချင်းသုံးရင်းရှိရတဲ့ကြက်ကကိုကြည့်နိုင်တဲ့ဆရာဆွေးကြမှာမထားဘဲနဲ့မတုံ့ဆွဲကြဘူးပေါ့နော်ဆွေးကြမှာငယ်ပြင်းချကြီးတတိချီပြီးတော့တုံ့ဆွဲကြဘူးအဆောင်များတော့ဒုက္ခများတော့အဲ့ NSAID ကျတဲ့ကြက်ကကြောက်ကြည့်ဒီရဲ့အချိန်မှာကြက်ကကိုကြည့်နိုင်နေဆိုတော့ဆွေးကြတတိချပြီးတော့ကျွန်တော်တို့မြတ်ရှော့ပြီးမှရှောင်ပြီးမှတော့သင်နေသိပြီးဘူးပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနောက်ထပ်ရောရှောင်သင့်တာတွေရှိသေးလားဆရာ
အဲနောက်တစ်ခုကတော့ကျွန်တော်ပုံမှန်ကြီးရဲ့အတွက်ကျွန်တော်တော့ကိုစီရတဲ့ကောင်းတဲ့ဒီစီရတဲ့ကောင်းတဲ့ကိုစီကောင်းတဲ့ဒီစီကောင်းတဲ့ကြည့်တော့အပြီးရအဆန်းနဲ့ရက်တွေပြုတ်တော့တယ်အစိမ့်တော့တယ်ပေါ့နော်ဟာစုကံကဟာကောင်းနေလို့ပြေးမိချက်ရကောင်းနေလို့တောက်ပြီးတော့ဟိုဘာဒီကောင်းတဲ့ညာဒီမော်ဂနီစီကောင်းနေလို့ကိုယ်စံကျော်ခွေရသည်စီကောင်းနေလို့အဲ့ဒါမျိုးတွေပေါ့စီမီတွေပေါ့အဲ့ဒါတွေမတောက်ကြဘူးပေါ့တောက်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့သိကြသိနေမှာမကောင်းဘူးနောက်ကအဲ့စီတွေရဲ့အာမိတွေကမိတဲ့စုကြီးကဆိုတာတွေးတဲ့မှာတွေးဆဲတွေနေစီတယ်အတူရနေရတဲ့နာတတဲ့ပြိပတိတရားနဲ့နာတတဲ့အသေးလေးရောက်မှဖြစ်တဲ့စက်ပရီပြင်းလာတာပေါ့တော့ကာကွယ်မှုစုတော်ဆိုတော့ပြောတဲ့စီမီလိုမျိုးနဲ့သူကြီးကောင်ထိပြီးတော့သူတို့စက်ပတိကြီးရဲ့ကချက်ပြည့်စီတိချာဒီဟာရီတုံးပေါ့နောက်ချက်နိုင်တဲ့မတုံးနဲ့ပေါ့နောက်တစ်ခုကတော့ကျွန်တော်ဖြူလို့ရှိနေစီသူတို့စီကိုပြချာယူချက်ပြီးတော့စက်ပတိရောက်ပြီးပေါ့ဒီချက်ပြည့်လုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ကျွန်တော်အစကပြောခဲ့တယ်လို့ပဲပေါ့နော်ဒီတချို့ကြတော့လေကာကွယ်နိုင်တဲ့အနေအထားမရှိတော့ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီစီဂျိုယောဂဖြစ်လာတဲ့အချိန်မှာနောက်ဆက်တွဲဒီကြက်ကွက်ယောဂါကလည်းဝင်ပြီးသားဖြစ်နေတဲ့ခါကျတော့သတို့အတွက်ကိုဆရာကြီးအဲ့ဒီအချိန်တည်းကပိုမဆိုးလာအောင်ပေါ့နော်ဆိုလိုတာကတော့ဒီကြက်ကွက်ပျက်စီးတဲ့အဆင့်ထိရောက်မသွားဘဲနဲ့လူတန်းစီနေနိုင်အောင်ဘလို့ကုသနိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဲကုသမှုပိုင်းကတော့ကျွန်တော်အဲ့မှာပြောချင်တာတူတူလာပြီဆိုရင်ဆိုတော့မိုက်ခရိုဗီယူရီးယားဆိုတာအလုံးစိတ်အသားဓာတ်ပေါင်းမှုလို့ရှိပြီးစေကျွန်တော်ဖိတူပြီးတဲ့အချိန်မှာတင်းချကြေးကြရုံတပတ်မှုကိုလည်းကြည့်ချင်ပြောဖို့ပဲလေအဲ့ဒါကိုပြန်ကောက်ရစီတော့ကောက်ရမယ်ရှင်ကြီးကိုရေးပြီးချပြီးပြောလို့ရပေါ့အဲ့တော့ဆိုတော့ ECI ကိုခေါ်တဲ့ရှင်ကြီးပေါ့ဆိုတော့ကျွန်တော်တို့ကပ္ပစာရဲ့ရှင်ကြီးပေါ့ကျွန်တော်ပရင်တူပေးလို့ပြောတဲ့ပြည်ကြရှင်ကြီးတော့ဟောင်းနဲ့ ERB ကိုခေါ်တဲ့ကျွန်တော်ရှင်ကြီးပေါ့ကျွန်တော်လူလူစားတဲ့ EB စားတဲ့အဲ့လိုစားတဲ့လူစားတဲ့ပေါ့ပြည်ကြရှင်ကိုသိထိန်ဦးတယ်ပေါ့ဒါတော့ပုံမှန်ကိုသိသိပြီးတော့ကျောက်ကရောရှိမှဆန်ပုံကန့်ပြန်ထိန်တဲ့ရှင်ကြီးဒီလိုမျိုးနဲ့သဘာနဲ့ကတွေးချုံနေတဲ့တွေးချုံပြီးတဲ့စီမံလေးမိကျူဆေးကိုခိုင်းနေမှာပဲနဲ့ချက်ကကူအရှိတက်ပြီးပြည့်စ စီးကြီးမှာကာဗာမဲ့စီးမျိုးကိုကျွန်တော်ပြေးဖို့လုပ်မယ်ပေါ့နော်အခုဆိုလို့ရှိရင်ကဲအမေရိကန်မှာတော့ဘာမှမဟုတ်ရခဲ့စားနေတယ်ပေါ့ကျွန်တော်တို့အပတ်ကြီးဖောက်ဆစ်စီးမျိုးတပ်ပတ်ကြီးဖောက်ဆစ်စီးမျိုးအဲ့လိုပေါ့ SCD တူလို့ပြောတယ်ကျွန်တော်စီးနှမ်းကြောင်းနေပြီးတော့ဒီကုသတွေဆွတ်ထုံလုပ်ပြီးတဲ့စီးကြီးပေါ့အဲ့စီးကြီးကပြေးလို့ရှိရင်တက်ကကုန်တယ်ဒီက38ရက်နော်ကာဗာကတော့ပြေးချင်တာ32%တော့ကာဗာပြေးတယ်အဲ့လိုစီးမျိုးရေးပြီးလို့ပေါ့နောက်ကျွန်တော်တို့နောက်ကျတာကဂျီအမ်ဘီ1ကတွန်းစီပေါ့ဂျီအမ်ဘီ1ကတွန်းစီဆိုတော့ကျွန်တော်ကတိုက်တယ်ခေါ်တော့ပေါ့အဲ့ဒါမျိုးဆိုရင်ကျွန်တော်တက်ကကူလည်းပြည့်စုံမှုတော့တဲ့ဒါပေမဲ့ဒီလိုတက်တာဒီမှာမှတ်ကြည့်ကျင်းနေရတာကတွန်းရရတယ်မျိုးကျွန်တော်ကပေါ့ပြီးတယ်ပေါ့အဲ့တော့ပြည့်စုံပြီးရင်တက်တက်ဖို့ပဲနဲ့ပြည့်စုံပြီးတော့တက်ကကူလည်းပြန်ကောင်းစီတဲ့အချိန်မျိုးကျွန်တော်ယူပြရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီစီဂျိုသွေးဂျိုထိန်းစေရောတက်ကလည်းပြန်ကောင်းစီတဲ့စီတွေပြတာနဲ့ဒီသွေးတို့ကထင်းပြီးတော့နောက်ထပ်ကြောက်ကက်ထပ်ပြီးတော့ပုံမပြတ်စေးအောင်ပေါ့ဆရာနော်ပေးတဲ့ဆေးတွေအပြင်နောက်ထပ်ရောဘလို့ကုသမှုတွေရှိတယ်လဲဆရာရင
်အခုကတော့ကြောက်ကက်ပျက်စီးရတဲ့ဖြစ်လာတယ်ပေါ့သွေးရနေရောကိုကျွန်တော်ကမြင်ကျက်ဆက်တတ်တယ်ကျက်ဆက်တတ်တယ်ဆိုပြီးကိုယ်ကပဲပေါ့အဲ့ဒါတည်းမှာမရဘူးဆိုရင်တော့နောက်ကျင်ရတာကျွန်တော်ကြောက်ကက်ဆေးရတဲ့အဆင့်မှာသွေးတန့်တဲ့ဆက်ပေါ့ hemodialysis ပေါ့အဲ့လိုဘာမှမလုပ်တော့ကျွန်တော် hemodialysis ဆိုတဲ့သွေးပတ်တဲ့ဆက်တွေနဲ့ပြီးတယ်အဲဒီရတဲ့ငယ်မှာကျန်တူတူနေတဲ့ငယ်မှာဘုံဘုံနေတဲ့ငယ်မှာတော့ continuous peritoneal dialysis ဆိုတာကနေပြီးတော့ဟိုဒီရေထည့်ပြီးပိတ်ပိတ်ကျနေမှာပေါ့တော့ပိတ်ကျမှာလည်းကြောက်ကြောက်တန့်စီပြီးတဲ့စီစီပေါ့အဲ့ဒီကအစ်ဆက်ကြည့်တယ်တော့ပြီးတော့ဟိုဒီကတော့တူချင်ဟာလေလုယာရေပေါ့နောက်ဆုံးစနေတော့ကြောက်ကြောက်အစာထူရတယ်ပေါ့ကြောက်ကြောက်အစာထူရတယ်ပေါ့အဲ့ဒါကြတော့ကျွန်တော်ကကြောက်ကြောက်ဆုံးမဲ့လူလေတဲ့မယ်ဘုနဲ့တဲ့မယ်လူလေရှားတယ်အခုစဉ်းမှုကိုကြောင်ရခါရေဒီကခုစီဒီကရင်းနဲ့ဒီကြောက်ကူခန္ဓာကိုယ်နဲ့ပြန်လေပြီးတော့ဟိုတုံ့ပြန်ပြီးတော့နေပြီးတော့ဆွတ်ထုတ်တာမဖြစ်အောင်လို့ဆိုပြီးတော့တော့ရပင်ကျုံလို့ကျွန်နဲ့ဟိုစီးရီပေါ့စီးရီနေတော့ပါလေပေါ့အဲ့ဒါတော့နောက်ဆုံးဆုံးပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင်BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီယောဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့အစိုးရရဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပယ်ဖျက်ပေးဖို့စစ်ဘေးရှောင်တိုင်းရင်သားတွေကနေကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကို NLD ကခေါ်ယူတတိပေးမယ်ဆိုတဲ့တည်င်းဖော်ပြချက်ဟာမဟုတ်မမှန်ဘူးလို့တည်င်းသာရှင်းလင်းပွဲပြုလုပ်ခဲ့ရဆိုတာနဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကစက်ကူစက်ယုံလေပတ်မှုကိုဒေသခံတွေကကန့်ကွက်နေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေဟာစစ်ဘေးရှောင်တွေရဲ့မိယိုဖလာမြေယာပိုင်ဆိုင်မှုကိုထိခိုက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသက ITP တွေကနေကန့်ကွက်တယ်လို့ ITP တွေရဲ့ကိုစားပြောခွင့်ရဦးတူးနန်းကပြောပါရယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကြောင့်နေရက်ကနေစွန့်ခွာနေရသူတွေရဲ့ဓမ္မဥချလောက်ကင်လာတဲ့လေယာဉ်မြေတွေကိုဒီဥပဒေကိုအကြောင်းပြုပြီးလုပ်ငန်းရှင်တွေကနေတရားဝင်မတ်ပုံတင်လျှောက်ပြီးသိမ်းယူမှာကိုစိုးရိမ်နေကြပါလေယာဉ်မြေစိုက်ပျိုးလုပ်ကင်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ထားရမယ်လို့အစိုးရကနေကြေညာထားပေမဲ့စစ်ရှောင်တွေအနေနဲ့မြေယာမပုံတင်ရှောက်ဖို့အခက်အခဲရှိနေတယ်လို့ဦးတူနန်ကဆိုပါတယ်အစိုးရကနေထုတ်ပြန်တဲ့မြေလွတ်မြေလတ်မြေရိုင်း2018ဥပဒေကိုလုံးဝဖျက်သိမ်းတင်တယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ကြောင်းနိုဝင်ဘာလ29ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်
တိုင်းစားတွေရောက်ရှိနေလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ဒေါက်တာအေးဆန်ကနိုဝင်ဘာ28ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြန်လည်ရှင်းလင်းခဲ့ပါတယ်။ပြည်တွင်းသတင်းဌာနတစ်ခုရဲ့မေးမြန်းချက်မှာတိုင်းကြားစာရှိလို့ဒေါက်တာအေးဆန်ကိုသတိပေးဖို့ဘာတီလူမှုဆောင်ဖွဲ့ကဆုံးဖြတ်ထားကြောင်း
NLD ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကပြောတယ်ဆိုပြီးသတင်းဖော်ပြထားပါတယ် NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကတော့ဒေါက်တာအေးဆန်ကိစ္စနဲ့ပတ်သက်ပြီးပါတီမှာတိုင်ထားတာမရှိသလိုသတိပေးဖို့လည်းမရှိဘူးလို့ပြောပါတယ်
နိုဝင်ဘာလ29ရက်နေ့မှာကြာရောက်ခဲ့တဲ့ရခိုင်တရားစာဒရပိုင်ခွင့်နဲ့စီမံခန့်ခွဲပိုင်ခွင့်ဆိုင်ရာလူထုချီတက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့်ကြောက်ဖြူမြို့တာရဏပိတ်မှန်မှန်ရခိုင်တရားစာဒမူဝါဒဆိုင်ရာဆွေးနွေးပွဲတစ်ခုကိုကျင်းပကြပါတယ်တရားစာရပေါ်ကျွယ်ဝတဲ့ရခိုင်ပြည်နယ်မှာတရားစာရဆိုင်ရာမူဝါဒတရက်ပေါ်ထွန်းလာရတဲ့အတွက်အခုလိုဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့ဥဆောင်ကျင်းပသူတဦးဖြစ်တဲ့ကိုစီရကျော်ကပြောပါတယ်2008ဖွဲ့စည်းပုံအောက်မှာကြီးမားတဲ့စီမံကိန်းတွေအကောင့်ထည့်ဖော်ရင်ရခိုင်ပြည်သူတွေနစ်နာမှာဖြစ်တဲ့အတွက်ကြောက်ဖြူအထူးစည်းပွားရေးစုံနဲ့ကလတံမြင့်စီမံကိန်းတွေကိုရပ်ဆိုင်ဖို့ရင်နံနဲ့တဘာဝတက်ငွေတူးဖော်တဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့နဲ့ရွှေတဘာဝတက်ငွေအပါအဝင်တခြားစီမံကိန်းတွေကရရှိတဲ့အကျိုးအမြတ်ကိုရခိုင်ပြည်ဖွံ့ဖြိုးရေးအတွက်ခွဲပေးဖို့စတဲ့တောင်းဆိုချက်တွေပါတဲ့အိပ်ပွင့်ပေးစာတစ်စောင်ကိုလည်းနိုဝင်ဘာလ25ရက်နေ့ကနိုင်ငံတော်သမ္မတကိုလိတ်မှုပြီးပေးပို့ထားပါတယ်။ဆွေးနွေးပွဲကိုရခိုင်တရားစာရနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကွန်ရက်ကဥဆောင်ပြီးနိုဝင်ဘာလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့ပြီးရခိုင်နိုင်ငံရေးပါတီတွေရခိုင်အရက်ဖက်အဖွဲ့အစည်းတွေကလူပေါင်း200ခန့်တက်ရောက်ခဲ့ကြပါတယ်။
ကရင်မျိုးရလုံးမျိုးရေးတက်မတော် KNLA ဘူဟုဆေးဌာနဟာဆိုရင်2018ခုနှစ်အတွင်း KNU ထိန်းချုပ်နယ်မြေထဲမှာမျက်စိဝေဒနာရှင်အယောက်ပေါင်း1000ကျော်ထိမျက်စိခွဲစိတ်ကုသပေးနေရပါတယ်။လက်ရှိချိန်မှာ KNU ထိန်းချုပ်နယ်မြေထဲကခရိုင်ခွန်တစ်ခုမှာလိုက်လံကွင်းစင်ကုသမှုတွေပြုလုပ်ပေးပြီးတဲ့အပြင် KNU KNLA PC ဌာနချုပ်မှာလည်းဆက်လက်ကုသပေးမယ်လို့ဦးဆောင်ခွဲစိတ်မှုပြုလုပ်နေတဲ့ဒေါက်တာနေဆဲကပြောပါတယ်။မြစ်စီခွဲစိမှုလုပ်တဲ့လုပ်ငန်းစဉ်ဟာ2013ခုနှစ်ကစတင်ပြီး KNU ထိန်းချုပ်နယ်မြေတွင်အခမဲ့ကွင်းစင်ကုသပေးရမှာအခုချိန်ထိမြစ်စီဝေဒနာရှင်ပေါင်းအယောက်6000ကျော်ထိခွဲစိကုသနိုင်ခဲ့ပါတယ်
။ပထမအကြိမ်မွန်ပါတီဗဟိုကော်မတီအစည်းအဝေးကိုနိုဝင်ဘာလ25နဲ့26ရက်နေ့ကမော်လမြိုင်မြို့ပိုင်ခိတ်ခမ်းမမှာကျင်းပခဲ့ရမှာမွန်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းမူကြမ်းနဲ့ပါတီလုပ်ငန်းကော်မတီလမ်းညွှန်ချက်တို့ကိုအတည်ပြုခဲ့တယ်လို့မွန်ပါတီတွက်ဖက်တွင်းရင်းမှုတက်နိုင်လီတမကပြောပါရယ်အခုအခါမွန်ပါတီနှစ်ပါတီပေါင်းစည်းခွင့်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ထံမှမှတ်ပုံတင်ထားဆဲဖြစ်ပြီးမြို့နယ်အလိုက်အောက်ခြေပါတီဝင်တွေပေါင်းစည်းရေးကိစ္စကို3လအတွင်းပြင်းမြောက်နိုင်ဖို့အဖွဲ့ခွဲဆောင်ရွက်သွားမယ်လို့နိုင်လီတမကဆက်ပြောပါရယ်မွန်လူငယ်တဦးပြစ်သူနိုင်စဝေါ်မွန်ကတော့မွန်ပါတီထောင်မယ်ဆိုတာပဲလိုမူဝါဒတွေနဲ့သွားမယ်ဆိုတာမွန်ပြည်သူတွေတိလာအောင်တတိချာချာချပြပေးတင်ပြီးပါတီမဟာမိတ်ကိစ္စနဲ့လာမယ့်ရွေးကောက်ပွဲအတွက်အသင့်ပြင်ဆင်ထားတင်ကြောင်းထောက်ပြပါရယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP မွန်အမျိုးသားပါတီ MNP နဲ့မွန်ကိုစားပြုတ်ပါတီအကောင့်ထဲဖော်ရေးအဖွဲ့တို့ပေါင်းစည်းပြီးအော်တိုဘလ21ရက်နေ့ကမွန်ပါတီလို့အမည်သတ်မှတ်ခဲ့ပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ကမ်းဘေးမှာရှိတဲ့ဆက်ကူဆက်ယုံဟာတဘာဝပတ်ဝန်းကျင်နဲ့လူထုကိုစိုးကျိုးတက်ရောက်စေတာကြောင့်ကွင်းစင်ကြီးစုစစ်ဆေးတမ်းမြစ်ပေးဖို့ဒေသခံလူထုကအစိုးရတန်းကိုတောင်းဆိုခဲ့ကြပါတယ်။ဒီဆက်ယုံကထွက်တဲ့ရေစိုးနဲ့ဓာတုဆေးရည်တွေဟာဒေသခံတွေအတွက်စိုးကျိုးဖြစ်နေတယ်လို့လည်းဒေသခံတွေကထောက်ပြနေကြပါတယ်။နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ရွှေလင်းမြစ်ကမ်းဘေးမှာတည်ဆောက်ခဲ့တဲ့ဆက်ကူဆက်ယုံကိုအစိုးရရောဒေသခံလူထုကပါစန့်ကျင်ကန့်ကွက်ခဲ့ကြပေမဲ့ဒီဆက်ယုံဟာလဲပတ်မှုရှိနေစေဖြစ်တယ်လို့နမ်ခမ်းမြို့မျိုးဖအဖွဲ့ခေါင်းဆောင်ဆရာစိုက်အောင်ဝင်းကရှမ်းပါဒါနဲ့အခုလိုပြောပါတယ်
ကျွန်တော်တို့လူထုပူးပေါင်းအဖွဲ့6ဖွဲ့ကနေနိုဝင်ဘာ20ရက်နေ့တုန်းကအစိုးရတမတလွတ်တော်ပြန်စာရဝင်ကြီးစီကိုစာရေးတားပေးပို့ခဲ့တယ်ဒီဆက်ယုံကအစိုးရတားထားတဲ့ကြားကလေပတ်နေတယ်လို့ရွာသားတွေကပြောပြလို့ကျွန်တော်တို့လူမှုအခြေပြုတဲ့အဖွဲ့တွေအပါဝင်ပြီးခဲ့တဲ့အပတ်ကဂွင်းစင်ကြည့်တာတကယ်လည်းလေပတ်နေတာတွေ့ရပါတယ်လေပတ်ခွင့်လက်မှတောင်းကြည့်တော့ပြီးခဲ့တဲ့နှစ်ကလေးကအစိုးရကစမ်းတက်လေပတ်ခွင့်အတွက်ပေးထားတဲ့ခွင့်ပြုစာအဟောင်းကြီးပဲဖြစ်နေပါတယ
်မြမမြန်ဦးဆက်ကူဆက်ယုံဟာနမ်ခမ်းမြို့နယ်မြောက်ဖက်နမ်ခမ်းမြို့နယ်ရွှေလင်းမြစ်ကူးကျိုးတရာတက်နယ်ကျိုးတရာဟောင်းကြားဟန်ကန်းရွာမှာတည်ရှိပါတယ်ဆက်ယုံကစွန့်ပစ်တဲ့ရေဆိုးတွေဟာဒေသခံတွေကိုထိခိုက်နေတယ်လို့ဟန်ကန်းရွာသားစိုက်အိုက်ကပြောပါတယ်
ဆက်ကူဆက်ယုံကနေထွက်လာတဲ့ရေဆိုးရင်ညစ်ဓာတုရေတွေဟာရေနဲ့တက်သွားတဲ့ကော
ဒေဒီစေပါတယ်ခင်ဗျ
လူထုကိုလည်းထိခိုက်တယ်ပြီးတော့တဘာဝပတ်ဝန်းကျင်ကိုလည်းဆိုးကျိုးတက်ရောက်မှုရှိနေတယ်
Nam Kham Yo Pi Ne Lut Daw Ko Sa Le U E Maung Ga Le Sa Yon Go Kwin Sin Chi Shu Si Si Khe De Lo Akhu Lu Pyo Ba De.
Di Da Da Ne Kat Pi Saut De Atat Jaw Saut Lo Ye Le Khu Ma Pyu Ba U. Ho Lo Thong Lo Ni Ya Ya Sa Yon Saut Mae Soe Da Da Ne Tamai A Lau Ba A Kwa Wei Shi Ma Saut Lo Ya Le Le. Ya Ni A Tong Pyu Khun Soe De Le Ma Le Tu Daw A Ma Ya Shi Ba U. Ai Da Di A Chang Le Ya Ma Nyi Nyu Lo Daw Daw Ho Ga Long Wa Le Pa Bu Wa Khu Ma Pyu Ba U. Di Sa Yon Go Pai Pai Ba Lo Chin Daw Pyo Daw Pyo Tha Pi Da Ba.
မြမများဦးစက်ကူစက်ယုံဟာနမ်ခမ်းမြို့နယ်အတွင်းလှူရှားနေတဲ့လွယ်လွန်ပြည်သူစစ်ပိုင်စက်ယုံဖြစ်ကြောင်းဒေသခံတွေကပြောဆိုပါရယ်စက်ကူစက်ယုံကြောင့်ဒေသခံလူထုနယ်သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတယ်ဆိုပြီးဒေသခံလူထုနယ်လူမှုအခြေပြုပေါင်းအဖွဲ့6ဖွဲ့တို့ကနေပြည်နယ်အစိုးရလွတ်တော်နိုင်ငံတော်ဓမ္မရစီအထိစီစစ်ပေးဖို့အကြိမ်ကြိမ်စာရေးတာပေးဖို့တောင်းဆိုခဲ့ကြပါရယ်
ဆက်ပြီးတော့လက်တလောအစိုးရကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာတိုင်းသားတွေရဲ့ရိုးရာမြေယာပိုင်ဆိုင်မှုဒလိဥပဒေတွေကိုပြစ်ပယ်လိုက်ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းနဲ့လည်းထောက်ပြောက်ကြီးဆန့်ကျင်နေတဲ့အတွက်လက်ရှိငင်းချမ်းရေးဖြစ်စဉ်တွေကိုအဟန့်တားဖြစ်စေတယ်လို့မြေယာအရေးလှုပ်ရှားသူတွေကဆိုပါတယ်မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
အစိုးရထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆချင်ဘက်ဖြစ်နေတယ်လို့ဒို့မြေကွန်ရဲ့ထွေထွေသွင်းရမှုကိုစီသူကခုလိုပြောပါတယ်
။မြေလွတ်မြေလက်မြေရိုင်းမှာကျတော့ကိုကျမကိုခံတီးရမဟုတ်ဘဲနဲ့တိုင်းရင်းသားတွေယူဝတနေမြေတွေအများဆိုင်မြေတွေပုံမြေတွေအထွတ်မြတ်ထားတဲ့မြေတွေအားလုံးကမြေလွတ်မြေလက်မြေရိုင်းလို့စီရင်ဝင်သွားရင်သူတို့သွားနေတဲ့လုပ်ငန်းစဉ်တွေဆန့်ကျင်ဘက်ဖြစ်သွားတာပေါ့နော်။အခုသွားနေတဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်တွေသွင်းနေပွဲတွေအားလုံးနဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဥပဒေထွက်လာတာဖြစ်တဲ့အတွက်ကကံမြောင်ဆက်တင်တာပေါ့နော်အပေါ်မှာသွားနေတာတမျိုးအောက်မှာထွက်နေတဲ့ဥပဒေတွေကတမျိုးဖြစ်နေကြ
။မြင်းတို့မြင်းလိုက်မြေရိုင်းဥပဒေကိုစက်တင်ဘာလ17ရက်နေ့မှာဆိုရကပြတ်ထန်းလိုက်တာဖြစ်ပြီးတော့ဒီဥပဒေကိုပြတ်ထန်းပြီး6လအတွင်းမှာစိုက်ပျိုးလောက်ကန်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလောက်ပိုင်ခွင့်လာရောက်လျှောက်ထားရမယ်လို့လည်းမြင်းတို့မြင်းလိုက်နဲ့မြေရိုင်းများစီမံခန့်ခွဲရေးဗဟိုကော်မတီကအောက်တိုဘာလ30ရက်မှာထောက်ပြန်ထားပါတယ်။တိုင်းရင်းသားတွေရဲ့ရိုးရာဓလေ့မှာတော့မိမိတို့ဘိုးဘွားဆင်ဆက်ပိုင်ဆိုင်လာခဲ့တဲ့မြေတွေကိုနောက်ပိုင်းမွေးဖွားလာတဲ့တားဆင်မြေဆက်တွေအတွက်အလိုလျောက်မွေးဆက်ခံပိုင်ဆိုင်စီခဲ့တာဖြစ်ပြီးအစိုးရကအခုလိုထုတ်ပြန်လိုက်တဲ့မြေတို့မြေလမြေရိုင်းဥပဒေမှာတော့အဲ့ဒီမြေတွေဟာသမတ်နှစ်ကလအပိုင်းချနဲ့အစိုးရစီကမြေငှားဖို့အတွက်မှတ်ပုံတင်ခိုင်းတာလို့လည်းမြေယာရေးလှုပ်ရှားသူတွေကထောက်ပြပါတယ်။အလားတူမွန်ဒေတာမြေယိုဖလာမြေယာတုံးပြုမှုလိလဖော်ထုတ်ရေးကော်မတီဝင်နဲ့ဒို့မြေကွန်ရဲ့အသွင်းရင်းမှုတူဖြစ်တဲ့မိခမွန်ကဖက်ဒရယ်ကိုသွားမယ်ဆိုလို့ရှိရင်တိုင်းရင်းသားတွေကိုမြေယာစီမံခန့်ခွဲပိုင်ခွင့်တွေရေးကြီးတယ်လို့လည်းခုလိုဆိုသွားပါတယ်
။ငင်းချရေးတဲ့မှာအေယာနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတာလည်းရှိတယ်။တကယ်လို့အစိုးရအနေနဲ့ဒရယ်ကိုလည်းတကယ်ဥတည်ချက်နဲ့သွားမယ်ဆိုလို့ရှိရင်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်မှုကိုယ်ပိုင်ဖျက်ဆန်းခွင့်မိမိရဲ့မြေပေါ်မှာရင်ခံပြီးပိုင်ခွင့်စီမံခန့်ခွဲပိုင်ခွင့်ကအရေးကြီးတယ်။
အကရင်ပြည်နယ်အတွင်းမှာလည်းအစိုးရထုတ်ပြန်လိုက်တဲ့မြေယာဥပဒေဟာရှိပြည်သား KNU မြေယာမူဝါဒနဲ့ဆက်ကျင်ဘက်ဖြစ်နေတဲ့အတွက်အခြေအနေတွေပိုမိုရှုပ်ထွေးစေနိုင်နေတယ်လို့လည်းဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စုကအခုလိုပြောပါဗျာ
KNU မှာ KNU Land Law ဆိုတာရှိတယ်လေမြေယာမူဝါဒဆိုတာရှိတယ်ဒီဘက်မှာကတော့ KNU ရဲ့ Land Law ထဲမှာကဘယ်မြေမှမီလို့မြေလားမရှိဘူးအကောလုံးကသူ့ပိုင်ရဆိုင်ရနဲ့ဒီပဲသူရတော့ register မလုပ်ရသေးသေးကတော့ကလုံးမြင်လို့မြင်လာပဲဒါဟိုသူရအနေနဲ့ကြိုက်လို့စီမံပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီနှစ်ခုကတော်တော်လေးကိုကွာဟနေတယ်ဆန့်ကျင်နေတယ
်လက်တလောဆွေရထုတ်ပြန်ခဲ့တဲ့မြေတို့မြေလမြေရန်2018ဥပဒေကိုလုံးဝဖျက်သိမ်းသိတယ်လို့လဲနိုဝင်ဘာလ16ရက်နေ့ကဒုမြေကွန်ရဲ့မြေယာအရေးလှုပ်ရှားမှုအဖွဲ့နဲ့အတူအရက်ဖက်လူမှုအဖွဲ့စီပေါင်း350နီးပါးခန့်ကသဘောထားကြီးညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရရဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေထုတ်ပြန်ချက်ကိုပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းသားသတင်းတောက်တွေနဲ့ဖွဲ့စည်းထားတဲ့ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။မနေ့ပြန်စနေည VOA ရဲ့တိုင်းရိုက်လေလံအစီအစဉ်မှာဗာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအတည်ပြုချင်ပါတယ
်။ဒေါ်ရရှင်များရှင်
မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆိုးရွားတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်တွေထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွေးဆိုင်ရာအစင်ကစားကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းသလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရက်လိုက်စီစဉ်ကကြိုဆိုပါရစေ။
စနေည VOA ရဲ့တိုင်းရက်လိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာကိုလည်းဆက်သွယ်နိုင်ပါတယ် burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင့်စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်သွားမယ်VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925ရို့မှာဖန်ယူနာဆင်နိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟန်အနေနဲ့ကွန်ဂရက်လွှတ်တော်ကိုလိန်ပြောခဲ့တယ်လို့စစ်ဆွဲခံရခဲ့မှုအသေးအတွက်အပြစ်ရှိကြောင်းဝန်ခံလိုက်ပါပြီရှေ့နေကိုဟန်က2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလတုန်းကရုရှားနိုင်ငံမှာသမ္မတထရမ့်ဆောက်လုပ်ဖို့လုံမန်းခဲ့တဲ့အိမ်ချမ်းမြေလုပ်ငန်းနဲ့ပတ်သက်ပြီးလွှတ်တော်မှာအရင်လိန်ညာခဲ့ပါတယ်လို့မနေ့ကဝန်ခံလိုက်တာပါအမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားဝန်ရောက်ဆက်ဖက်ခဲ့တဲ့အမှုကိုဥဆောင်စစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအနေနဲ့ဒီဆွဆွဲမှုအသစ်ကိုတင်ခဲ့တာဖြစ်ပါတယ်ပင်လယ်နဲ့အတွင်းမှာယူကရိန်းသမောတွေကိုရုရှားဘက်ကဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့နှစ်နာရီကြာတွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲအမှတ်မထင်ဖျက်သိမ်းလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာအခုသတင်းဘက်ကုံအတွင်းကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံမှာရုရှားနဲ့အမေရိကန်သမ္မတအနုတွေ့ဆုံမှုစီစဉ်ထားခဲ့ကြတာပါ။တိထားတဲ့သတင်းချက်လက်တွေအရယူကရိန်းသမောတွေနဲ့သမောတော်တွေကိုရုရှားဘက်ကနေပြန်ရောက်မလာသေးပါဘူး။အဲဒါကြောင့်အရင်စီစဉ်ထားခဲ့တဲ့အာဂျင်တီးနားမှာတွေ့ဖို့ကိစ္စကိုဖျက်သိမ်းလိုက်တာကအားလုံးအတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ယူဆပြီးအခုလို့ဆုံးဖြတ်လိုက်တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားဖော်ပြလိုက်ပါတယ်။အခုလိုမျိုးသမ္မတထရမ့်နဲ့သမ္မတပူတင်တို့ကြားတွေ့ဆုံဆွေးနွေးပွဲဖြတ်လိုက်ရတာကြောင့်စိုးရိမ်မှုတချို့လည်းပေါ်ထွက်လာနေပါတယ်။ဘာလို့လဲဆိုတော့ဒီသမ္မတနှစ်ဦးဒုတိယကြိမ်ထိပ်သီးတွေ့တာဖြစ်လာမဲ့ဒီပွဲမှာကမ္ဘာတစ်ခုလုံးကိုချင်းချောင်းနေတဲ့လက်နက်ထိန်းချုပ်ရေးကိစ္စလုံခြုံရေးကိစ္စတွေနဲ့အရှိလေပိုင်းကနေမြောက်ကိုရီးယားထိအဓိကဆွေးနွေးမဲ့ပြဿနာအကြီးတွေကိုအရင်ပြင်ဆင်ထားခဲ့ကြလို့ပါဒီအရင်ပြင်ဆင်ထားတဲ့အရာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့သမ္မတထရမ့်တို့ရှေ့လာထိပ်သီးမတွေ့ခင်မှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုရုရှားဘက်ကလိုက်နာပေးမယ်လို့လူသိရှင်များထုတ်ပြောပေးဖို့အမေရိကန်ဘက်ကနေတောင်းဆိုဖို့ရှိခဲ့တာကြောင့်ပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်တောက်ကြနေမနေ့ခင် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနမီတာ32 40 48နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.